လုံသမားသမဂ္ဂခေါင်းဆောင်နေဦးစီးပြီးရွှေတကုံဖျားမှာဆူတောင်းပွဲတစ်ခုပြုလုပ်ခဲ့တယ်လို့သိရပါတယ်။ဒီကနေ့ဆူတောင်းပွဲအကြောင်းလေးပြောပြပေးပါအောင်ရှင်
။ဟူလောလောဆယ်ပါနော်ဒီပိုင်းနဲ့ကျူးလွန်မှုနဲ့ရည်ရွယ်ခံနေတာတော့ဝန်သိချောတယ်ကလုံသမား12ဦးနဲ့အတူပဲ။ကျမတို့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့အပြစ်မဲ့လုံထုတ်ခံရတဲ့လုံသမားတွေခွင့်ရင်းဆုံးဆုံးနေရတဲ့လုံသမားတွေနဲ့အတူပေါ့နော်။သူတို့တွေရဲ့အခွင့်အရေးတွေပြဿနာတွေပြည်နယ်တောင်းအတွက်ကျမတို့ဖျားမှာသွားဆူတောင်းလာပါရှင်။တော်ဝန်သိချောတယ်ကလုံသမားတွေလို့ပိုင်းနဲ့ကျူးလွန်မှုနဲ့တာအလို့ရှင်တဲ့ဘက်ကရည်ရွယ်ရမယ်ဆိုနောက်မှကျမတို့ပေါ့နော်ဒီအလို့သမားအတွက်ငွေကုန်ထဲမှာပဲအလုပ်ရှင်နဲ့ဆွေးနွေးမယ်အလုပ်သမားအဖွဲ့အစည်းတွေအလုပ်သမားတွေအားလုံးအတွက်ဒါအများကြီးပေါ့နော်နောက်မှဆိုအခက်အခဲအကျက်တွေဖြစ်သွားနိုင်ပါတယ်ဒီအခက်အခဲလေးတွေကလည်းသူတို့လည်းမမြောက်ပါစေနောက်အလုပ်သမားလောကကအလုပ်သမားခေါင်းဆောင်များအားလုံးကလည်းဒီလိုပုံမှန်မျိုးတွေနဲ့အေးအေးယူမခံရဖို့အတွက်ကျမတို့ဆူတောင်းခဲ့တာပါ
ဒီနေ့ဆူတောင်းပွဲမှာအလုပ်သမားသမဂ္ဂအဖွဲ့တွေဘယ်နှဖွဲ့လောက်ပါဝင်ခဲ့ကြလဲရှင
်ဆူတောင်းပွဲမှာကျမတို့တွေ့ရတော့ဒီသမဂုံစိတ်ကံကအဖွဲ့တွေဆိုလည်း၄ဖွဲ့လောက်တော့ပါတယ်ရှင်နောက်မော်ဘီရဲ့ရှစ်ပြည်သားရဲ့ကျမတို့နိုင်တာရဲ့အားလုံးမှအဖွဲ့အစည်းပေါင်းတော့15ဖွဲ့လောက်ရှိပါလားဟုတ်ကဲ
့လောကလာစာနဲ့ပတ်သက်ပြီးတော့အလုပ်သမားတွေအခုတလုံးမှာဆန္ဒပြပွဲတွေတော်တော်များများဖြစ်နေပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့အလုပ်သမားသမဂ္ဂအဖွဲ့တွေအနေနဲ့ဗားရီများဆောင်ရွက်နေတာတွေရှိလဲရှင
်အဓိကကတော့အခုဖြစ်နေတဲ့ပြဿနာတွေမှာကတော့တချို့စိတ်ယုံတွေမှာတော့အများစုတောင်းဆိုမှုတွေကတော့ဒီလောကလာစာပြဿနာပါလို့ရှင်လက်ရှိမြန်မာနိုင်ငံရဲ့ကုန်သင်းနှုန်းနဲ့အခုမြန်မာနိုင်ငံမှာရှိတဲ့အခြေခံအလုပ်သမားတွေရနေတဲ့လောကလာစာဘလို့မှမမျှတတဲ့အတွက်သူတို့အနေနဲ့ဒီလောကလာစာကိုတိုးမြင့်ပြီးတောင်းဆိုတဲ့ online မျိုးတွေနဲ့ဖြစ်နေရတွေ့ရတယ်နောက်တစ်ချက်ကဒီအလုပ်သမားအဖွဲ့အစည်းတွေလုံသမားအဖွဲ့အစည်းခေါင်းဆောင်တွေကိုအလို့ရှင်တွေကနေလုံလုံဖြစ်နေတဲ့ကိစ္စတွေကတော့အများအပြားဖြစ်နေပါတယ်အဲ့ဒီကိစ္စတွေကိုရှင်းရတာများပါတယ်ဟုတ်ကဲ့ကျမတို့လုံသမားအဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးတော့ပေါ့နော်ဒီမြန်မာနိုင်ငံမှာလောက်ခလာစာနဲ့ပတ်သက်ရင်တော့အများဆုံးပေါ့နော်ခြေကံလောက်ခလာစာဥပဒေနဲ့အများဆုံးပေါ်ထွက်ဖို့လိုအပ်နေပြီဒီအတွက်ကျမတို့ကတော့နိုင်ငံတော်အစိုးရကိုလည်းပေါ့နော်ကျမတို့အဖွဲ့အစည်းတွေအားလုံးပေါင်းပြီးတော့ဒါစတင်မှုတော့လုပ်ထားပါတယ်တောင်းဆိုဖို့ပေါ့နော်နောက်တစ်ချက်ကဒီအလုပ်သမားတွေလုံလုံခံရတဲ့ကိစ္စတွေမှာလည်းကျမတို့လိုက်ပြီးတော့ကြောက်ဘယ်လိုနော်ဘာကြောင့်လုံထုတ်ခံရလဲဘယ်လိုလဲဆိုတာလိုက်ပြီးလေ့လာနေရတော့လုံသမားပြဿနာတွေနဲ့ပတ်သက်ပြီးအဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးတော့လှုပ်ဆောင်သွားပါမှာ
ဒီနေ့လှုပ်ရှားမှုမျိုးတွေကိုနောက်ရက်တွေမှာပြုလုပ်ဖို့အစီအစဉ်ရှိလားရှင
်ဟုတ်ကဲ့ဒါကတော့အချိန်နေနဲ့အချိန်ကပေါ်မှာမှူတည်ပြီးကျမတို့လုံဖြစ်သွားမှာတင်ပါရကျမတို့အလုံသမားတွေရဲ့ပြဿနာတွေခင်းချင်းနဲ့ပတ်သက်ပြီးပေါ့နော်ပြီးတော့ကျမတို့နိုင်ငံရဲ့အပြောင်းလဲနဲ့ပတ်သက်တဲ့ကိစ္စတွေမှာအလုံသမားတွေအားလုံးရောတခြားပြည်မအဖွဲ့အစည်းတွေရောပူးပေါင်းပြီးလှုပ်ဆောင်ဖို့အများကြီးရှိပါတယ်
မမိုးဝေကို RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်း RFA ကိုကျေးဇူးတင်ပါတယ်